ကလုံးကျိုးမီးလောင်ခဲ့တဲ့ဘန်ဂွေတိုင်းပေါင်းမြို့နယ်တောင်ပိုင်းကဒီကင်းမရွာကရွာသားတွေဟာတောတောင်တွေမှာခိုးလုံနေကြပြီးတော့အခူညီတွေလိုအပ်နေပါတယ်။စကိုင်းတိုင်းတဲကမင်းကင်းမြို့နယ်နဲ့တပရင်းမြို့နယ်တွေကကြီးရွာတွေကိုလည်းစစ်ကောင်စီတပ်တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့လို့ဒေသခံတွေတောင်းတချီပြီးတော့ထွက်ပြေးနေရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြောင့်အပြန်အလှန်တိုက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ရွာလုံးစုနီးပါးမီးလောင်သွားတဲ့မကွေတိုင်းပေါ့မြုံနယ်တောင်ပိုင်းကင်းမရွာကရွာသူရွာသားတွေဟာနီးစပ်ရာတောတောင်တွေမှာခိုးလုံနေရပြီးအခုအညီလိုအပ်နေကြတယ်လို့ကင်းမရွာကတူက VOA ကိုပြောပါတယ
်။အခက်အခဲကတော့လောလောဆယ်ဆယ်သူတို့မှကဟိုပြေးပြေးအနေအမရှိဘူးပေါ့နော်။ပြေးပြေးအနေအမရှိဘူးနောက်ပြီးတော့စားရေးတောက်ရေးအခက်အခဲဖြစ်တယ်မိုးရင်းကာလဖြစ်တဲ့အခါကျတော့မိုးရွာတဲ့အခါကျလို့ရှိလို့ပြင်နေဖို့တိုင်မှုအတွက်အခက်အခဲအများကြီးရှိတာပေါ့နော်ပြေးတဲ့နေရာမရှိဘူးဆိုတာကတော့ဟိုပြည်သူဆိုတာကတော့ကြောက်တယ်လေဒီကောင်တွေကဟိုတောင်းနေရှာမှာတော့ဘာလို့အဲ့လိုအဆင်ပြေသူတို့ချင်းကြောက်တာတွေရှိတယ်လေချို့ရွာတွေကြတော့လေဒီမိတော်ရတဲ့ရွာသူရွာသားတွေဆိုလို့ဆိုရင်တိတ်လက်မခံခဲ့ကြဘူးလေဒါဖြစ်လို့ဆိုတော့သူတို့အမှုတက်လာမှာဆိုလို့လေအဲ့လိုမျိုးစစ်တပ်ကလူတွေအဲ့လိုဒုက္ခပေးတာတခြားရွာကလက်မခံရအောင်သူတို့ကအဲ့လိုဒုက္ခပေးကြတာပါလက်ရှိကတော့ဒီလိုတောကျုံအုံများတော့လည်းရှောက်ပြီးတော့ပုံနေကျွန်တော်တို့လည်းရလလောက်လိုက်ရှိနေတယ်ရှိလို့မရသေးတဲ့အဖွဲ့လိုလိုရှိတာပေါ့နော
်ဇွန်လ15ရက်နေ့လယ်ပိုင်းကစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တို့ကင်းမရွာအနီးမှာတိုက်ပွဲဖြစ်ပြီးဒေသခံ PDF တွေတပ်ဆုပ်သွားတဲ့ကင်းမရွာဘက်မှာအပြန်အလှန်တိုက်ခတ်ခဲ့ကြတာပါအဲဒီနောက်ကင်းမကျေးရွာမီးလောင်လာမှာဒီရွာလုံးနီးပါးပျက်ကျခဲ့ပါတယ်ဂျန်နက်ဆိုင်အဖွဲ့တွေကဥတော်တီဆိုသူရဲ့နေအိမ်ကိုမီးရှို့ရွာကနေရွာမီးလောင်ခဲ့တာဖြစ်တယ်လို့စစ်တပ်ကသတင်းထုတ်ပြန်ပါတယ်ဒီဝိုင်းအင်ဂျင်နီယာ25လုံးနဲ့အင်ဂျင်တရာလောက်မီးလောင်ကျွမ်းခဲ့ပြီးမီးရှို့ဖြည့်ဆည်းသူတွေကိုဖမ်းဆီးအရေးယူဖို့ဆောင်ရွက်နေတယ်လို့ပြောထားပါတယ်။ PDF အဖွဲ့ဘက်ကလည်းစစ်တပ်ကရွာကိုမီးရှို့တာလို့ဆွဆဲထားပါတယ်။မီးလောင်မှုအတွင်းစက်ကြီးမြို့ကိုနှောက်မီးရဲပါပြီးတည်ဆုံခဲ့ပါတယ်။ကင်းမကြီးရွာမီးလောင်တာနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းတစ်တူဝေဖန်နေပါတယ်။စစ်ကောင်စီတပ်တွေကမီးရှို့တာဟာဒိုင်ယနာလူမျိုးတွေနဲ့ဘာသာတရားတွေအားလုံးအပေါ်အရင်ကကျူးလွန်ခဲ့တဲ့ပုံစံတွေနဲ့ထပ်တူပြီးစစ်တပ်ဟာလူအတွက်ကိုလုံးဝဂရုမစိုက်တာဆက်ပြီးပြတ်တနေတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်ပါတယ်။စကိုင်းတိုင်းထဲမှာလည်းငင်းကင်းမျိုးအနီးကဂျီဝါရီကိုဝန်ရှာလို့ဒေသခံတွေထွက်ပြေးတင်းရှောင်နေရတယ်လို့ငင်းကင်းမျိုးကတူက VOA ကိုပြောပါတယ်
။ဒီလိုမျိုးမှာတော့ပါမလားဒီစာပေါင်းကြီးနဲ့ရန်ကြီးကလည်းရှင်းလာပြီးမှဘူအာတော့ဘူအာတော့မရှိတဲ့ဒီစာရီကိုလို့ဒီလိုမျိုးပုံနဲ့ဒီဘာလို့လဲတော့ဇွာရီကတုံရောစတုံကျူရောပတ်ခဲ့တော့ဇွာတဲ့ကောင်ကောင်ပြင်းပြင်းထက်ထက်ကုန်းတုံမှာအကျူရောအကုန်လုံးဇွာရီကမပါဘူးအကျူရောကလေးပါကြအကုန်ထပ်နေတယ်။ပုံရမှာဆိုရင်လည်းဆိုင်ပေါ်မရှိဘူးကြတော့ဗျာ။ဒါတော့သူဟိုဆန့်ကျင်နေအာနာအာနာဒုကိုဆန့်ကျင်နေဆိုပြီးမှပြည်သူရဲ့အိမ်ကြီးကအကုန်လုံးဖြစ်စီသွားတယ်ဒီလိုမျိုးကလည်းဒီလိုမျိုးကလည်းရှိသွားပြီ။မလို့အတော့ကိုကြည့်နေတယ်များပဲအကုန်လုံးချက်ချိုးသွား။အခုမျိုးလည်းမှာကြောက်ခဲလို့ဆိုသွားမှာ။ဒီမှာရှာဖွေပြီးမှာအကုန်လုံးရောင်းလို့ဖြစ်ပြီးလုပ်နေတယ်။ဇွာရဲ့အဆုံတလူရမှာရှိတဲ့အိမ်ကိန်းမှာလည်းဇွာရောမကင်းတဲ့ခင်ဗျာမဆောင်ဘူးတော့ကိုယ်ကိုယ်နဲ့မှာလည်းအဲ့ဒီလိုပဲတနင်္လာနေ့ဖြစ်ပြသွားတယ်ပြော
။ဇွန်လ15ရက်နေ့ကစစ်ကောင်စီတပ်နဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်အနီးအနားကဂျီဝါတွေကိုဒီကနေ့လိုက်ပြန်စီနေရှာဖွေနေတာပါ။ဒါ့အပြင်စကိုင်းတိုင်းတပဲရင်ဘက်ကဂျီဝါတွေမှလည်းစစ်တပ်ဝင်ရောက်လာတဲ့အတွက်ဒေသခံတောင်းတဲ့ချီထွက်ပြေးနေရတယ်လို့တပဲရင်မျိုးကတူကပြောပါတယ်
။ဇွန်လရဲ့ဂျီဝါရဲ့မင်းကြီးရဲ့ဆက်လမ်းယူခါကြီးကို10ရွာလောက်ရှိတယ်။ကျွန်တော်ထွက်ပြေးနေရတယ်ဆက်ပြေးနေရတာပဲအဲရောင်းတော့မင်းကြီးတယောက်မှမရှိတာဝန်ချတဲ့အိမ်တွေကိုအိမ်ရဲ့ပြန်ဆန်းမှုတွေကိုဖြတ်ပြီးပေါ်လာရှိတယ်ဝန်မုံချတယ်သူတို့လိုချင်တာရှင်ဖားမရရှင်စားတော့တယ်စားရမရှိရင်ကိုဖြတ်ပြီးတော့တယ်စံနေပါလေအမေစားရင်ကိုဖြတ်ပြီးတော့တယ်ဇာနာကြီးမင်းကြီးက၆ရက်ခန့်တော့လေကြားတ
ယ်တပည့်မျိုးနဲ့ယဉ်ကျေးရွာမှာပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်နဲ့ဒေသခံ PDF တွေအပြန်အလှန်တိုက်ခတ်ကြပြီးတဲ့နောက်စစ်တပ်ကကြီးရွာတွေမှာဝန်ဆောင်နေတာပါဒါ့အပြင်ရဟရင်တွေနဲ့ပါကောင်းကင်ကစောင့်ကြည့်တာတွေရှိပါတယ်တပည့်မျိုးကကြီးရွာတွေမှာစစ်ကောင်စီနဲ့နှိစက်သူတွေမကြကနာဆိုလိုအသက်ခံရတဲ့အတွက်အခုလိုဝန်ဆောင်တာတွေလုပ်နေတာလို့ဒေသခံတွေကပြောပါတယ်ခင်ဗျာ